ဒီနေ့ဒီရခိုင်ပြည်တက်မတော်အေးအေးကနေပြီးတော့ဒီသဘောထားကြေညာချက်ထုတ်ပြန်လိုက်ပါတယ်သဘောထားကြေညာချက်မှာအဓိကဘာများဆန္ဒပြုထားပါလဲခင်ဗျ
အတိအကကဒီလက်ရှိဗမာပြည်တစ်ခုလုံးပေါ့နော်ဗမာပြည်တစ်ခုလုံးမှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေဟာနိုင်ငံသားတွေတန်းတူရင်းနဲ့ကိုယ်ပိုင်ပြည်ထောင်ခွင့်ပြီးတော့လူတယောက်ချင်းစီဒီမိုကရေစီနဲ့လူ့အခွင့်အရေးစိတ်သွုံမှုတွေပေါ်မှာအခြေခံမျိုးဖြစ်လာတယ်အဲ့တော့တွေကိုဖြည့်ရှင်းနိုင်ဖို့အတွက်တိုင်းနိုင်ငံလုံးအတိုင်းအတာဆောင်တဲ့တတိခဲရေစည်ရေဆွေးနွေးပွဲမှာအကုန်လုံးပါဝင်ဖို့လိုတဲ့ပြီးရင်မဆိုင်တဲ့အရက်ဖက်ပြည်မဲ့တွေကိုမတိုက်ခိုက်ဖို့ထိခိုက်တဲ့ community တွေကိုပံ့ပိုးကူညီကြဖို့အဲ့ဒါကိုရည်ရည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့အခုပေါ်လေဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ချုပ်ဆိုဖို့အတွက်ကအခုဆိုလို့ချင်းတိုင်းရင်းသားအဖွဲ့16ဖွဲ့ကနေပြီးတော့မူကြမ်းပေါ်သူလက်မှတ်ထိုးထားတယ်ပေါ့လေဆိုတော့အဲ့ဒီမှာဒီအစိုးရအနေနဲ့ကရခိုင်တပ်မတော်ပေါ့လေပါဝင်ခွင့်မပြုဘူးဆိုတာဘာကြောင့်ပါဝင်ခွင့်မပြုလို့ထင်ပါတယ်ခင်ဗျလက
်တွေ့ချာချာသုံးသပ်ကြည့်မယ်ဆိုရင်ဒီအခြေအနေတော်တော်များများပေါ်မှာအခြေခံနိုင်ကြအဓိကကဒီအင်အားကြီးတဲ့အဖွဲ့အစည်းတွေကိုကြတော့ဟိုနိုင်ငံရဲ့မူပေါင်းဒါမှမဟုတ်သူတို့ချမှတ်ထားတဲ့စီရေးဆိုင်ရာတက်မချက်တင်နဲ့မကိုက်ညီရင်လေသူတို့ကလေးနဲ့စဉ်းစားတဲ့သဘောရှိတယ်ခင်ဗျနောက်တစ်ခုကဒီအရင်ကနာမည်ရှိပြီးသားတိုင်းရင်းသားတမျိုးချင်းစင်မှာအရင်ကနာမည်ရှိပြီးသားအဖွဲ့အစည်းတွေကိုပဲဟိုဦးစားပေးတဲ့သဘောရှိတယ်အဲ့လိုဦးစားပေးခြင်းအပြင်သူထူးနဲ့နိုင်ငံတကာအမြင်မှာဒီတိုင်းရင်းသားမျိုးစုံပါဝင်ပြီးသားဆိုတဲ့သဘောမျိုးဖြစ်သွားမယ်အခုနောက်အသေးပေါ်တဲ့နိုင်ငံအဖွဲ့အစည်းတွေကိုဒီကနိုင်ငံရေးဆွေးနွေးပွဲတွေခေါ်ဆင်းရမှာကြတော့နိုင်ငံရေးရသိကတင်ပေးသလိုဖြစ်မှာများဆိုရင်းနေပုံလည်းရပါတယ်ခင်ဗျနောက်တစ်ခုကဒီနည်းချင်းနိုင်ငံတွေရဲ့ဖြစ်ရပေါ့နော်ဥပမာပမာပြည်အချင်းမြောက်ပိုင်းကအဖွဲ့အစည်းတွေကြတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပါဝင်စစ်ဘက်မှုအများကြီးတွေ့ရတယ်ခင်ဗျအစိုးရနဲ့ဒီတိုင်းဒေသဝေစီတွေဆက်ဆံရင်းမှာဒီကျွန်တော်တို့ရခိုင်နဲ့ချင်းကြတော့အဲ့လိုမျိုးဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ကပါဝင်တက်တဲ့မှုတိတ်မတွေ့ရဘူးခင်ဗျနောက်တစ်ခုကဟိုအစိုးရအနေနဲ့အဖွဲ့အစည်းအချင်းချင်းကြမှာဖိခွေဆက်ဆံလို့တဲ့သဘောမျိုးလေးကျွန်တော်တို့တွေ့ရတယ်ပြီးရင်ဦးစားပေးတဲ့အဖွဲ့အစည်းတွေကိုကြည့်မယ်ဆိုရင်ဟိုတချို့အဖွဲ့အစည်းတွေကအစိုးရနဲ့နိုင်ငံရေးအရာဘလောက်လည်းရောက်ပေးတယ်ပြီးရင်စီးပွားရေးရဟိုအဖွဲ့အစည်းတစ်ခုချင်းစီရဲ့အကျိုးစီးပွားပေါ့နော်အတက်မတော်နဲ့ဘလောက်ပတ်သက်နေတယ်ဆက်နေနေတဲ့အပေါ်ဒီမှာအခြေခံနေဆိုတော့တွေ့ရတယ်ခင်ဗျာ
အခုကျွန်တော်တို့ဒီလက်တွေ့ကြပြန်ကြည့်လိုက်တဲ့အခါမှာဒီ AA အဖွဲ့အားပေါ့လေအခုလောလောဆယ်ကိုးကန့်တိုက်ပွဲမှာပေါ့လေ MND အဖွဲ့တွေနဲ့ပေါင်းပြီးတော့တပ်ပေါင်းစုအနေနဲ့တိုက်အခုဒီတိုက်ပွဲမှာပါဝင်ပတ်သက်နေတာနဲ့ရောသက်ဆိုင်မှုရှိတယ်လို့မယူဆဘူးလားခင်ဗျာ
အဲ့ဒီဟာမတိုင်းခင်ကတည်းကကအတိအမဲမပြုတ်ရှင်တဲ့သဘောထားမျိုးတွေ့ရတယ်ခင်ဗျာ UNFC ထဲမှာပါဝင်မှုကိုရောအတိအမဲမပြုတ်ဘူး UNFC ထဲမှာအခုတိုင်းရင်းသား16ပွဲဆိုတာကလည်းမူရသဘောတူညီချကြတာအဆင်ပြေရှိသေးတယ
်ဒါဆိုလို့ရှိရင်အခုလောလောလတ်လတ်ပေါ့လေဒီရခိုင်ပြည်နယ်နဲ့ဒီချင်းပြည်နယ်နယ်စပ်တွေမှာ AA အဖွဲ့နဲ့ပေါ့တိုက်ပွဲတွေဖြစ်နေတယ်ဒီတိုက်ပွဲတွေဖြစ်နေတဲ့အပိုင်းအရပေါ့လေ AA အဖွဲ့ကပေါ့မိမိအဖွဲ့ကိုပေါ့လေအသိမှတ်ပြုလောက်အောင်လို့တိုက်ပွဲဖန်တီးတဲ့ပုံစံမျိုးလားခင်ဗျာ
ဖြစ်နိုင်ပါတယ်။ဘာကြောင့်လဲဆိုတော့တက်ပွဲပြရတဲ့ရေရှည်အကြောင်းတရားကဒီမျိုးသားတန်းတူရေးကိစ္စဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စဖြစ်တယ်။ဒါပေမဲ့လက်တော်အကြောင်းတရားကတော့နေပြီးတော့ NCA ထဲမှာပါဝင်ဖို့အတိအမှန်မပြုဘူးဆိုတဲ့အပေါ်မှာအခြေခံပြီးတော့ဖြစ်တယ်လို့ယူဆတယ်ခင်ဗျာ
။အခုအစိုးရကနေပြီးတော့ပြောနေတာကအခုကိုကတ်မှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ကြီးပကျူးကျော်စစ်သဘောမျိုးနဲ့လေပြောနေတာမျိုးရှိတယ်ခင်ဗျာ။အဲ့ဒီပေါ်မှာရောဘယ်လိုသဘောထားရှိပါလဲခင်ဗျာ
။ကြီးပကျူးကျော်စစ်မဟုတ်လို့ပဲဒီသူတို့နိုင်ငံတကာအစင်ကန့်ကွက်တာတွေဟိုနိုင်ငံချင်းချင်းကန့်ကွက်တာတွေမလုပ်ကြတွေ့ရတာပေါ့ခင်ဗျာ။တကယ်လို့ဒီဘက်ကြီးကျော်စစ်ဖြစ်တယ်ဆိုရင်သူတို့တရုတ်နိုင်ငံပြန်ရုံးကတစင်ကန်ခွက်စာပို့ရမယ်ဂူလတ်သမဂါတစင်ကန်ခွက်စာပို့ရမယ်ဒါမှမဟုတ်ကဘာပြီးအောင်ထုတ်ပြန်ကြည်ရရမယ်ဒီဘက်ကြီးကျော်စစ်တဖို့ပြောတယ်ဆိုတာသူတို့ကနေပြီးတော့တရုတ်ပေါ်မှာအတိတရုံးလိုမျိုးဖြစ်ဖို့လူထုနဲ့ပို့ရပြီးကြတဲ့ရန်တိုက်တာလို့ပဲကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့အေးအေးအဖွဲရဲ့ပြညာချက်ထက်မှရေးထားတာပေါ့လေဒီနှစ်ပေါင်း80ကျော်ဖြစ်နေတဲ့ပြည်တွင်းစစ်တမ်းတွေအနေလွတ်မြောက်အောင်လို့ပေါ့လေငင်းညာရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေအများဆုံးဖော်ဆောင်ဖို့ဆိုပြီးပြောနေပေါ့လေအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကပေါ့တိုင်းရင်းသားအဖွဲ့တွေရင်ဆိုင်နေရတဲ့အခက်အခဲကဘာလို့အေးအေးအဖွဲ့အနေနဲ့ယူဆပါလဲခင်ဗျအ
ဓိကအခက်အခဲကတော့အစိုးရအနေနဲ့ဒီတကယ့်ဖက်ဒရယ်ပြည်ထောင်စုတန်းတူရင်းနဲ့ကိုယ်ပိုင်ပြတ်တန်းခွင့်ရပေါ်မှာဒီအမှန်တကယ်လူလူလာလာသိမရှိသေးတာတွေ့ရတယ်ခင်ဗျအဲ့ဒါအဓိကအခက်အခဲပါပဲဘလို့သိက္ခာကြီးတဲ့အစိုးရတရားတက်မတော်တရားဖြစ်ဖို့ဆိုရင်ပေါ့နော်ဟိုအပြောနဲ့အလုပ်ညီဖို့လိုပါတယ်ဒီဒုတဝံရေသုံးပါးထဲမှာပါတဲ့ဒီတိုင်းရင်းသားစီးလုံးညီညွတ်ရေးဆိုတဲ့ကိစ္စကိုကျွန်တော်တို့ကလက်နက်ကင်လက်စင်တဲ့အကောင့်တွေဖော်လို့မရဘူးခင်ဗျတိုင်းရင်းသားချင်းချင်းကြားထဲမှာတာတူညီများသိထားရမယ်ပြီးရင်အပြုသဘောဆောင်တဲ့ဆက်ဆံရေးနဲ့အပြန်အလှန်ဝေဖန်ရေးနဲ့အဲ့ဒါနဲ့ပဲတည်ဆောက်လို့ရမယ်လို့ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဘုံမူကြီးအခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်